နန်းနေအငင်းပွားမှုလို့ယူဆရတဲ့ပြဿနာကြောင့် KNU နဲ့ NMSP တို့ကြားအောက်ခြေပိုင်းတပ်တွေအခုတလတွင်မှမကြာခဏပြန်လည်ပြစ်ခတ်နေကြတာကြောင့်နှစ်ဖက်ခေါင်းဆောင်တွေဒီကိစ္စပြေလည်ရေးအကြိမ်ကြိမ်ဆွေးနွေးခဲ့ကြတဲ့ကြားကပဲမနေ့ကလည်းထပ်ပြီးတော့ပြစ်ခတ်တိုက်ခိုက်ခဲ့ကြပါတယ်။ပြဿနာတွေကိုအင်အားသုံးမဖြေရှင်းပဲဆွေးနွေးညှိနှိုင်းတဲ့အနေနဲ့ဖြေရှားကြဖို့နှစ်ဖက်ခေါ
ူတို့ကြားအောက်ခြေတပိုင်းတွင်နားလည်မှုလွဲမလာတဲ့ပတ်သက်ပြီးဗဟုဝန်ဆောင်ဒေသနှစ်ဖက်ခေါင်းဆောင်တွေအကြိမ်ကြိမ်တွေ့ဆုံဆွေးနွေးခဲ့ကြပြီးဖြစ်ပါတယ်။နှစ်ဖက်သက်အချင်းချင်းပြဿနာရှိလာရင်အင်အားသုံးမဖြေရှင်းမဲ့တွေ့ဆုံဆွေးနွေးအဖြေရှာသွားဖို့နဲ့ညီညွတ်စွာအတူတကွနေထိုင်သွားဖို့သဘောတူညီမှုရခဲ့ကြောင်းအောက်တိုဘာလ23ရက်နေ့ရက်စွဲနဲ့ထုတ်ပြန်ကြေညာခဲ့ပါတယ်။ဒါပေမဲ့နှစ်ဖက်နားလည်မှုရပြီးနိုင်ပိုင်းအတွင်းနှစ်ဖက်အောက်ခြေတပ်ဖွဲ့ကပြစ်ခတ်မှုတွေထပ်မံဖြစ်ပေါ်ခဲ့ပါတယ်။ KNU ဘက်ကတပ်သားတွေကရှင်းမြို့နယ်အရှိတ်တချမ်းမှာရှိတဲ့မွန်ပြည်သစ်ပါတီရဲ့ငါးကလေးချောင်းစခန်းကိုဝင်ရောက်ပြစ်ခတ်ခဲ့တယ်လို့မွန်ပြည်သစ်ပါတီဖျားသုံးစုဒုတိယတာဝန်ခံဗိုလ်ကြီးပကောင်းထော်ကပြောပါတယ်။ပြစ်ခတ်မှုကြောင့်မွန်ပြည်သစ်ပါတီဘက်ကတပ်သားတအုပ်တွေဆုံးခဲ့ပြီးဖြစ်ပွားခဲ့တဲ့အခြေအနေနဲ့ပတ်သက်လို့တစ်ဖက်တာဝန်ရှိသူတွေကိုလှမ်းကြောင်းချတဲ့အခါမှာတော့သူတို့အနေနဲ့ကျူးလွန်သူတွေကိုအရေးယူပေးမယ်လို့ KNU ဘက်ကပြောဆိုလိုက်ကြောင်းဗိုလ်ကြီးပကောင်းထော်ကဆိုပါတယ်
ဖြစ်တဲ့အကြောင်းကိုကျွန်တော်တို့နဲ့သူတို့လူကြီးတွေနဲ့ဆက်ဆံရေးရောကိုလည်းကျွန်တော်တို့အလှမ်းပြောလိုက်တယ်။အလှမ်းပြောပြီးသူကတော့အရေးယူပြီးမယ်လို့ကျွန်တော်တို့ဘက်မှဂရင်းပို့တယ်ပေါ့နော်။
ဒီကနေ့ညနေပိုင်းမှာလည်းဖလေတွန်ဖိုက်ရွာမရောက်ခင်ချောင်းကြီးသွားတဲ့လမ်းဘက်မှာ KNU တပ်ဖွဲ့တွေကိုမြင်ခဲ့တယ်လို့ဝန်ကြီးသစ်ပါတီဘက်ကပြောပါတယ်။ဒါနဲ့ပတ်သက်ပြီး KNU တာဝန်ရှိသူတွေကိုအကြောင်းကြားခဲ့ပေမဲ့သူတို့တပ်သားတွေမဟုတ်ကြောင်းစစ်ဆေးရေးအဖွဲ့ယုံတာဝန်ခံကပြန်လည်ပြောဆိုခဲ့တယ်လို့ဝန်ကြီးသစ်ပါတီဖျားသုံးစုဒုတိယတာဝန်ခံဗိုလ်ကြီးပကောင်းထော်ကအခုလိုပြောပါတယ်။
ဒါတော့ဘာမှမဟုတ်ဘူးကျွန်တော်တို့အခုဆော့ချင်းမဘောအဒီနီယာကိုရှင်းမဲ့တဲ့ဖိုက်ပွဲဖြစ်လာမဲ့ဆိုရင်ကျွန်တော်တို့ဘက်ကမွန်ပြည်ပါတီကတော့ပြင်ပြီးရှိဘူးလို့ပြောချင်တယ်ပေါ့နော်သူတို့နဲ့ကြောင်ကြပြီးမှသွားချင်တယ်လေ
ပြီးခဲ့တဲ့အော်တိုဘာလ18ရက်နေ့ကလည်းဖျားသုံးစုမျိုးနဲ့ဘလဲတိုဖိုင်ရွာနာကမွန်ပြည်တက်စကန်တစ်ခုမှာနှစ်ဖက်တက်ဖွဲ့တွေထိတွေ့ပြစ်ခတ်မှုဖြစ်ခဲ့ပါတယ်ဖျားသုံးစုအနည်းနှစ်ဖက်တက်ဖွဲ့တွေမကြာခဏဖြစ်နေတဲ့နေမြေအငင်းပွားမှုပြဿနာကိုအဖြေရှာဖို့အတွက် KNU နဲ့ NNSC တာဝန်ရှိသူတွေအော်တိုဘာလ20ရက်နေ့ကတွေ့ဆုံဆွေးနွေးခဲ့ကြပါတယ်ရင်းရစွာအတူနေထိုင်မှုသဘောတူညီမှုရခဲ့တယ်လို့ထုတ်ပြန်ချက်အပြီးနိုင်ပိုင်းအတွင်ဖြစ်ခဲ့တဲ့မနေ့ကပြစ်ခတ်မှုမှာပါဝင်ခဲ့တဲ့သူတွေကိုအရေးယူသွားမယ်လို့ KNU ဒုဥက္ကဋ္ဌဘဒုဆော့ဖ်ဝဲထူဝင်းကပြောပါတယ်
ကျွန်တော်တို့တရားဝင်ပို့တော်တော်မရှိဘူးအပြင်ကကြားနေရတဲ့အပေါ်မှာဒီဘက်လောက်ကအဲ့ဒီမှာပါဝင်တဲ့ပုဂ္ဂိုလ်တွေတော့သူတို့အရေးယူဆောင်ရွက်ဖို့တော့လုပ်နေတယ်လို့ကြားရတာပဲလို့ကြောင်းရင်းလည်းတော့ကျွန်တော်မသိရဘူးနော်
ဖျားပုံးစုဒေတာတို့ခိုင်မှာ NNSP နဲ့ KNU နှစ်ဖက်အောက်ခြေတပ်ဖွဲ့တွေကြားအခုနှစ်ဧပြီလပိုင်းကစပြီးအခြေအနေတင်းလာပြီးနှစ်ဖက်အပြန်အလှန်ပြစ်ခတ်မှုတွေရှိခဲ့တာပါဒါပေမဲ့အခုလိုဖြစ်နေတဲ့ကိစ္စတွေကငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုတော့ထိခိုက်မှာမဟုတ်ဘူးလို့နှစ်ဖက်လုံးကပြောဆိုထားပါတယ်